မြန်မာနိုင်ငံကိုရောက်နေစဉ်အတွင်းမှာနိုင်ငံရေးကျင်းသားဆိုတဲ့အမည်နာမကိုအားလုံးကလက်ခံနိုင်အောင်အတိတ်ပဲဖွင့်ဆိုဖို့ကြိုးစားသွားမှာဖြစ်တယ်လို့ပဲမြန်မာနိုင်ငံကျင်းတောင်တွေထဲမှာကျန်နေသေးတဲ့နိုင်ငံရေးကျင်းသားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့အတွက်တာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါမှာဆွေးနွေးသွားမယ်လို့နိုင်ငံရေးကျင်းသားများဆောင်ရှောက်ရေးအဖွဲ့ AAPP ကပြောပါတယ်အစိုးရကသူတို့ကိုအမည်မဲစီးရင်ကနေပယ်ဖျက်ပေးလိုက်တာကြောင့်ထိုင်းခြေဆိုင် AAPP ရဲ့အတွင်းရေးမှုနဲ့တွဲပဲအတွင်းရေးမှုတို့မြန်မာနိုင်ငံကိုပထမဆုံးချိန်တရားဝင်တွားရောက်ခွင့်ရတဲ့ခီးစဉ်အတွင်းမှာအခုလိုပြောလိုက်တာဖြစ်ပါတယ်ဒီအကြောင်းဒေသိတ်ကတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြမှာပါရှင
်ဟုတ်ကဲ့ပါအစိုးရကနေအမည်မဲစီးရင်ပယ်ဖျက်ပေးလိုက်တဲ့အတွက်ထိုင်းနိုင်ငံအခြေဆိုင်နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့မြန်မာနိုင်ငံရဲ့အတွင်းရေးမှုနဲ့တွဲပတ်အတွင်းရေးမှုတို့မြန်မာနိုင်ငံရန်ကုန်မြို့ကိုအခုဆိုရင်ပထမဦးဆုံးအကြိမ် January 5ရက်နေ့ကတရားဝင်ပြန်လည်ရောက်ရှိလာပြီးဖြစ်ပါတယ်။ပထမဦးဆုံးအကြိမ်မြန်မာပြည်ခီးစဉ်အတွင်းမှာသက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံခွင့်ရတဲ့အခါအကျဉ်းထောင်နေအသီးသီးမှာကြန့်ရှိနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုမှာဖြစ်တယ်လို့ပြန်လွှတ်ဖို့မှာအခက်အခဲတွေရှိနေရင်လည်းပူးပေါင်းဖြေရှင်းသွားဖို့အဆင်သင့်မှာပဲလို့ AAPP အတွဲဘက်အတွင်းရေးမှူးကိုဘိုကြီးက VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်တော်တို့ဒီအစိုးရဘက်အပိုင်းကိုလည်းကျွန်တော်တို့ကဟိုမီးခုံးထုတ်နေတာပေါ့ဒီကြံရှိနေတဲ့နိုင်ငံရေးကျင်းသားတွေစုဖို့တွေဘာတွေလဲမဲ့သူတို့အခက်အခဲရှိနေကြလဲပေါ့တကယ်လို့အခက်အခဲတွေရှိတယ်ဆိုရင်ကျွန်တော်တို့အဲ့အခက်အခဲတွေကိုဘယ်လိုပူးပေါင်းဖြေရှင်းလုပ်ရမလဲကျွန်တော်တို့အဓိကလိုချင်တာကတော့ဒီနိုင်ငံရေးကျင်းသားတွေချင်းချင်းမရှိလုပ်ပေးဖို့လိုတယ်နောက်ပြီးလို့ချင်းဆက်ပြီးတော့လည်းမတရားသဖြင့်ဆန်းစည်းတာမျိုးတွေမလုပ်ဖို့လိုတယ်ပေါ့အဲ့တော့အဲ့တော့ကိုတော့ကျွန်တော်တို့ဒီတိုက်တွန်းဆွေးနွေးတော့ပေါ့
နိုင်ငံရေးအရာပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေဖော်ဆောင်နေတဲ့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားဆိုတဲ့အမည်နာမကိုအလုံးကသဘောတူလက်ခံနိုင်တဲ့အတိတ်ပဲဖွင့်ဆိုချက်ဖော်ဆောင်နိုင်အောင်ကြိုးပမ်းမှုတွေလှုပ်ဆောင်မှုရှိတယ်လို့ပဲနိုင်ငံရေးအကျဉ်းသားဟောင်းတွေရဲ့လူနေမှုဘဝထူထောင်ရေးအခက်အခဲတွေကိုဝိုင်းပြီးတော့ကူညီဖြည့်ရှင်ပေးဖို့ပြည်တွင်းကနိုင်ငံရေးလှုပ်ဖော်ကင်ဘတ်တွေနဲ့ဆွေးနွေးကြမှာဖြစ်တယ်လို့လည်း AAPP တွဲဘက်အတွင်းမှုကိုဘိုကြီးကပြောပါတယ်
နမတိကတော့ဟိုမှာနိုင်ငံရေးအကျဉ်းသားဆိုတဲ့အတိတ်ပဲဖွင့်ဆိုချက်ပေါ့အဲ့ဒီအတိတ်ပဲဖွင့်ဆိုချက်ကိုအားလုံးဟိုလက်ခံနိုင်တဲ့နိုင်ငံရေးကျင်းသားတွေကိုလည်းဖွင့်ဆိုချက်မျိုးဖြစ်ပေါ်လာအောင်တော့ကျွန်တော်တို့တိုက်တွန်းဆွေးနွေးမှာတော့ရှိပါတယ်နိုင်ငံရေးကျင်းသားတွေကဘလို့အခက်အခဲမျိုးတွေဖြစ်နေကြတယ်အဲ့တော့ကိုဘလို့ကူညီဖြည့်ရှင်းပြလို့ရမယ်ဆိုတဲ့ဟာကိုဝိုင်းဝန်းဆွေးနွေးကြပါဦးဆွေးနွေးပြီးတဲ့အခါကျတော့မှအကုန်လုံးဟိုပူးပေါင်းလှုပ်ဆောင်နိုင်မယ့်နည်းလမ်းတွေထွက်လာမှာပါအဲ့ဒီအချိန်မှာပဲကျွန်တော်တို့ပြောလို့ရမှာဖြစ်ပါတယ်
ခုလိုလာရောက်ခွင့်ရတဲ့ပထမဦးဆုံးအကြိမ်ပြည်တွင်းခီးစဉ်မှာ AAPP အသင်းတာဝန်ရှိတဲ့သူတွေအနေနဲ့သူတို့ရဲ့မြန်မာပြည်ခီးစဉ်အတွင်းမှာပဲ88မျိုးဆက်ចောင်းသားတွေနောက်ဒီနိုင်ငံရေးပါတီအဖွဲ့အစည်းတွေနိုင်ငံရေးအကျဉ်းသားဟောင်းတွေနဲ့တွေ့ဆုံမှုစီစဉ်ထားတယ်လို့ကိုဘိုကြီးကပြောပါတယ်
ကျွန်တော်တို့လည်းခွဲခွာနေကြရတယ်ကျွန်တော်တို့ရဲ့ကောင်းဆောင်တွေရဲဘော်တငယ်ချင်းတွေနဲ့ကျွန်တော်တို့အတွေ့အကြုံတွေပြင်မယ်ကျွန်တော်ရှေ့ဆက်ပြီးတော့ဘလို့ပူးပေါင်းလုပ်ဆောင်လို့ရမယ်ဆိုတဲ့ကိစ္စတွေကိုဆွေးနွေးမယ်အဲ့လိုပဲတခြားနိုင်ငံရေးပါတီတွေနဲ့ကျွန်တော်တို့တွေ့ဆုံပြီးတော့နိုင်ငံရေးကျင်းသားတွေဖွင့်တဲ့တခုထွက်လာဖို့တွေ့ကျွန်တော်တို့ကြိုးစားမယ်ပေါ့အဲ့လိုပဲဒီနိုင်ငံရေးကျင်းသားတွေတွင်နဲ့ပြည်သူ့ပြည်ထောင်ရေးအတွက်ဘလို့ပူးပေါင်းလုပ်ဆောင်ကြမလဲဘလို့လုပ်ရင်အကောင်းဆုံးဖြစ်မလဲဆိုတဲ့ဟာတွေကိုကျွန်တော်တို့ဆွေးနွေးပြင်ကြပါတော့
ထိုင်းနိုင်ငံအခြေဆိုင်နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့အနေနဲ့လည်းမြန်မာနိုင်ငံကိုရောက်ရှိနေချိန်အတွင်းမှာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ကတော့စီစဉ်နေစေပဲဖြစ်တယ်လို့ပြောပါတယ
်ကျွန်တော်တို့အခုချိန်ကြီးတော့ရက်အတိအကျတော့မတိသေးပါဘူးဟိုတကယ်လို့ဟိုရက်အတိအကျတိရတဲ့အခါကျတော့မှပဲကျွန်တော်တို့ပြောလို့ရမယ်နောက်ဘသူနဲ့တွေ့မယ်ဆိုတော့လည်းကျွန်တော်တို့ဒီချင်မတိရသေးပါဘူ
းဒီဆယ်စုနှစ်အတွင်းပြန်ပြီးတော့ရောက်လာခွင့်ရှိတဲ့အခါမှာတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေအနေအထားဟာပြောင်းလဲမှုတစုံတရာရှိတယ်လို့ဆိုရပေမဲ့အခုလိုမျိုးတရားဝင်ပြန်လဲရောက်ရှိလာခွင့်ရတဲ့အပေါ်မှာသူ့အနေနဲ့ one to one နဲ့ခန်းစားရပါတယ်လို့ကိုဘူကြီးကပြောပါတယ
် one to one နဲ့ဖြစ်ပါတယ် one to one ဆိုတော့ကိုယ့်ရဲ့မိဘနဲ့ပြန်တွေ့ရမယ်ဆွေမျိုးသားချင်းတွေနဲ့တွေ့ရတယ်ဒီနေ့ပေါ်မြောက်တော့ခွဲခွာနေတဲ့သူငယ်ချင်းများတွေနဲ့တွေ့ရတယ်ပေါ့လေဒါတော့ immigrant one to one ရဲ့ကောင်းတဲ့ကောင်းတဲ့ဟာပါဒါပေမဲ့ one day account ရကလည်းဒီတောင်ထဲမှာနိုင်ငံရေးကျင်းသားတွေဆက်ရှိနေသေးတယ်။နောက်ကချင်ပြည်နယ်ဘက်မှာအဖွဲ့အစည်းခံရတဲ့အရာရှိတယ်။ပြည်တွင်းစစ်တွေဖြစ်နေတယ်။ဒါတွေကဟို one day တွေပါ။အရင်နဲ့ဆိုလို့ရှိရင်တော့ရန်ကုန်မြို့မှာတော့တစုံတရာပို့ပြီးတော့ပို့နေတာမျိုးတွေတူတယ်နော်။လူတွေကတော့နည်းနည်းအချောက်တရားနည်းနည်းပို့ပြီးတော့ဟိုနှဲပွားလာတယ်ပေါ့လေ။ဆိုတော့အဲ့လိုမျိုးတော့တွေ့ပါတယ်။ဒီမှာကချင်ပြည်နယ်မှာတော့ပြည်တွင်းစစ်ဖြစ်နေတဲ့မျိုးကိုကျွန်တော်ကြားသိနေရတယ်။ဒါတော့အဲ့ဒီဘက်တွေကိုတော့ကျွန်တော်တို့သွားနိုင်မသွားနိုင်တော့ကျွန်တော်တို့သိချင်မသိသေးပါဘူး။ဒါပေမဲ့အချိန်နေပြီးတယ်သွားနိုင်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အဲ့ဒီဘက်တွေကိုလည်းသွားမှာပါ
။သူတို့ရဲ့မြန်မာပြည်ခီးစဉ်ဟာနိုင်ငံရေးအကျဉ်းသားတွေအတွက်အကျိုးဖြစ်ထွန်းမှုတွေလှုပ်ဆောင်နိုင်မှုမျှော်လင့်ပါတယ်လို့ထိုင်းနိုင်ငံအခြေစိုက် AAPP နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ကပြောပါတယ်။APP နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ဟာ88မျိုးဆက်ကျောင်းသားကောင်းဆောင်မင်းကိုနိုင်ဖမ်းခံရတဲ့17နှစ်မြောက်နှစ်ပတ်လည်နေ့မှာနိုင်ငံရေးအကျဉ်းသားဟောင်းတွေစုစည်းပြီးတော့နိုင်ငံရေးအကျဉ်းသားတွေကိုကူညီပေးဖို့ထိုင်းမြန်မာနယ်စပ်မှာဖွဲ့စည်းတည်ထောင်ခဲ့တာလည်းဖြစ်ပါတယ်ရှင်